ပြတ်ကျသွားတဲ့ Air Asia လင်ကန်ဤပရမဆုံးပြန်ရခဲ့တဲ့အလောင်းနှလုံးဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီချန်ရစ်တဲ့ရုပ်အလောင်းတွေကိုအင်ဒိုနီးရှားမှုကင်းဆေးပညာကျွမ်းကျင်သူတွေကစစ်ဆေးကြမှာဖြစ်ပါတယ်။လင်းရင်ပြတ်ကျခဲ့ပြီးနှစ်ရက်အကြာအင်ကာနီအထိလင်းရင်ပြတ်ကျခဲ့တဲ့ဂျာဗာပင်လယ်ထဲမှာအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကအလောင်း9လောင်းကိုတွေ့ရှိခဲ့ပြီးဖြစ်ပါတယ်။လင်းရင်အမှတ်953ဟာဆူရာဘာယာမြို့ကနေစင်ကာပူကိုခီးတဲ့နဲ့လင်းအမှုတန်းစုစုပေါင်း162ယောက်ကိုတည်ဆောင်ပြီးပြန်တန်းခဲ့တာဖြစ်ပါတယ်။အခုပထမဆုံးစစ်ဆေးမဲ့ပြန်ရတဲ့အလောင်းနှလောင်းဟာ10ကျော်တဲ့ယောက်ျားကလေးတဦးနဲ့အမျိုးသမီးတဦးဖြစ်တယ်လို့ဆူရာဘာယာကတဘာဝအန္တရာယ်ခံရသူတွေကိုစစ်ဆေးရတဲ့ရဲချုပ်ဘူဒီယိုနိုကပြောကြားခဲ့ပါတယ်
။ Ini sedang berproses terus. Mudah-mudahansegera dapat kita capai identifikasi dan setelah
itu တေဆုံးသူတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုစမ်းစစ်နေစေဖြစ်ကြောင်းနဲ့စစ်ဆေးမှုကရတဲ့တွေ့ရှိချက်တွေကို Air Asia ကိုပေးရမှာဖြစ်ပြီး Air Asia ကနေတေဆုံးသူတွေရဲ့မိသားစုတွေကိုအကြောင်းကြားမယ်လို့ဆိုပါတယ်။လင်းပြန်ဟာဘော်နီယိုကျွန်းနားမှာပြတ်ကျခဲ့တာဖြစ်ပြီးအခုချိန်မှာလေပြင်းတိုက်ခတ်နေတယ်လို့မိုးတီးထန်စွာရွာသွန်းနေပြီးလှိုင်းလုံးကြီးတွေကလည်းဆယ်ပေအမြင့်လောက်ရှိနေတာမို့ရှာဖွေရေးဟာတိတ်ကိုခက်ခဲနေကြောင်းရှာဖွေရေးနဲ့ကယ်ဆယ်ကူညီရေးတာဝန်ခံတွေကပြောပါတယ်အတန်လှိုင်းရိုက်ခတ်မှုဆံရပုံဖော်ရှာဖွေမှုအရာဆိုရင်လင်းဟာပေတရာကနေ150လောက်အနည်းမှာပင်လယ်ကျမ်းပြင်ပေါ်မှာပက်လက်လန်းပြီးနစ်မြုံနေတယ်လို့လည်းပြောပါတယ်